American ထောက်လိုင်း Agency CIA အကြီးအကဲဖြစ်တဲ့ဝါရင်တန်တမန် William Burns ကိုအမိစင်းတင်သွင်းမှာဖြစ်ကြောင်းအရွေးကောက်ခံသမ္မတ Joe Biden ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ Mr. Burns ဟာ American နိုင်ငံဌာနမှာ Republican နဲ့ Democrat သမ္မတတွေလက်အောက်မှာ33နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမ္မတဟောင်း George W. Bush လက်ထက်မှာ Russia သမ္မတဖြစ်တာဝန်ယူခဲ့တယ်လို့သမ္မတဟောင်း Barack Obama လက်ထက်မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အသက်64နှစ်အရွယ်ဝိုင်းရန်တန်တမန် Burns အနေနဲ့ထောင်လိုင်းရေးလုပ်ငန်းမှာနိုင်ငံရေးကျင်းရှင်းရမယ်လို့ယုံကြည်သူတူဖြစ်ပြီးသူဟာအတူယူတိုက်တဲ့ဆန်ပြတန်တမန်တူဖြစ်ကြောင်းတနင်္လာနေ့ထုတ်ပြန်တဲ့ဗီဒီယိုမှာ Mr. Biden ကချီးကျူးထားပါတယ်။ဒါအပြင်ဒီချိန်က American ထောင်လိုင်းရေးအတိုင်းဝိုင်းအတွက်အမိခိုကင်းတဲ့လွတ်လပ်မှုပြန်ပြီးရအောင်လုပ်ရမယ်အချိန်ဖြစ်တယ်လို့ CIA အပါဝင်ဌာနဆိုင်ရာအရာရှိတွေပေါ်မှာယုံကြည်အားထားမှုပြန်ပြီးရအောင်လှုံ့ဆော်ရမယ်အရေးကြီးဆုံးအချိန်ဖြစ်တဲ့အတွက်ဒီရာထူးဟာသူနဲ့အသင့်တော်ဆုံးဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ Burns ကိုသာခန့်အပ်ဖို့အတွက်အတည်ပြုမှုရခဲ့မယ်ဆိုရင်သူဟာလက်ရှိ CIA အကြီးအကဲ General Hesper နေရာမှာဆက်ခံရမှာဖြစ်ပါတယ်။